Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့49လိုင်းလံမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့မနက်ဖြန်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီမနေ့ထူးခြားမဲ့နောက်ဆုံးရသတင်းတွေကတော့တရုတ်နိုင်ငံမှာသမရရှီကျင်းပင်နှုတ်ထွက်ရေးကွန်မြူနစ်ပါတီအုပ်ချုပ်ရေးအဆုံးသတ်ဖို့ဆန္ဒပြနေကြပါတယ် ARSA အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ခေါင်းဆောင်ကိုလူသတ်မှုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတရားစွဲဆိုလိုက်ပါတယ်ကဗပလာဘောလုံးပွဲမှာမော်ရိုကိုအသင်းကိုရှုံးတဲ့အတွက်ဘယ်ဂျီယံနိုင်ငံမှာအဓိကရုံးနေဖြစ်ပွားနေပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့ကဗကော်ပိုင်အုပ်ချုပ်ခွင့်ရဒေတာမှာလူမောင်ခိုးကူးခွင့်ရသူထိုင်းအမျိုးသမီးငါအုပ်ကိုကယ်တင်ပြီးတော့ထိုင်းဖက်ပြန်လွှဲပေးလိုက်တဲ့သတင်းကိုလည်းကြားမှာပါ။ထိုင်းတာဝန်ရှိသူတွေရဲ့အပြောချက်အပြည့်အစုံကိုတော့တရင်အပြီးနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်တရုတ်နိုင်ငံတွေကဖလုံးအင်တန်ငွေထုတ်လုပ်မှုကြာဆင်းလာတဲ့အကြောင်းရင်းအချက်ပြုတ်တာဝန်ယူရမယ့် robot ဆေးရုပ်တွေအကြောင်းနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုလည်းရှုစားနာဆင်ရဖို့ရှိပါတယ်။ဒါအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများ ISP မြန်မာမြင်ကွင်းရဲ့မတ်စုနဲ့ထူးခြားဆန်းများတရင်များဆတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်တရောက်တရင်တွေကိုကိုခင်မောင်စုံမင်းနဲ့ကျွန်မနောင်လောက်ပြောပြပါမယ်ရှင်။
အမေရိကန်မှာလာမယ့်ဇန်နဝါရီလလွှတ်တော်သစ်မှာဥဆောင်နေရာယူကြမဲ့ Republican ကိုယ်စားလှယ်တချို့ကယူကရိန်းစစ်တပ်အတွက်ဆက်လက်ထောက်ပံ့သွားဖို့ကြေပြုလိုက်ပေမဲ့အကူအညီတွေမပေါ့ခင်မှာတော့အရင်ကတည်းကပုံမှန်ပြီးကြက်မတ်စစ်ဆေးသွားမယ်လို့ပြောပါတယ်။ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်တွေကိုကြီးကြပ်တဲ့တာဝန်ယူဖို့အလားအလာရှိတဲ့ Republican အောက်လွှတ်တော်အမတ်နှစ်ဦးဖြစ်ကြတဲ့ Texas ပြည်နယ်က Michael McCaul နဲ့Ohio ပြည်နယ်ကမိုက်ကယ်တူနာတို့က ABC သတင်းဌာနနဲ့မေးမြန်းခန်းမှာအဲ့ဒီလိုပြောဆိုလိုက်တာပါ။အောက်လွတ်တော်မှာအတိုက်ခံ Republican တွေကအနှဲငယ်အသာရပြီးလူများစုထိ ंच ုပ်ထားမှာဖြစ်ပေမဲ့လည်းယူကရိန်းအရေးပါတီကြီးနှစ်ခုစလုံးကဆက်လက်ထောက်ခံကြလိမ့်မယ်လို့ပြောပါတယ်။အောက်လွတ်တော်ရဲ့ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌသစ်ဖြစ်လာပွဲရှိတဲ့တူနာကယူကရိန်းရဲ့လိုအပ်ချက်ကိုတေချာပေါက်ဖြည့်ဆည်းပေးမှာဖြစ်ပြီးပါတီကြီးနှစ်ခုစလုံးကထောက်ခံကြမှာဖြစ်ကြောင်းလည်းပြောပါရယ်အလားတူအောက်လွတ်တော်ရဲ့နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဖြစ်လာပွဲရှိတဲ့မက်ခေါ်ကလည်းယူကရိန်းကလိုအပ်တာကိုကျွန်တော်တို့ပေးနိုင်ရင်သူတို့အောင်ပွဲခံမှာပါလို့ပြောဆိုလိုက်ပါရယ်ခင်ဗျာ
အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမင်းနီရဲ့တူမဖြစ်သူကိုအနာဘိုင်းတို့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းမိသားစုဝင်တယောက်ကပြောပါရယ်ဖာဒီရက်မူရတ်ခါနီကသူ့ရဲ့ဦးလေးဖြစ်သူအယာတိုလာအလီခါမင်းနီဦးဆောင်တဲ့အစိုးရဟာလူသားသမားတွေကလေးတွေကိုတတ်တဲ့အာဏာရှင်တွေဆိုပြီးတော့ပြောထားတဲ့ဗီဒီယိုလည်းထွက်ပေါ်လာပြီးတဲ့နောက်ဖန်စစ်ခံရတဲ့တရင်ထွက်လာတာပါမူရတ်ခါနီဟာအီရန်နိုင်ငံရေးမှာဘာသာရေးဆရာတွေဦးဆောင်တာကိုဆန့်ကျင်တဲ့တမိုင်းကြောင်းရှိသူမိသားစုကဆင်သက်လာသူဖြစ်တယ်လို့အရင်တုန်းကလည်းအဖန်ခံခဲ့ရပူပါတယ်အစိုးရရှိနေရုံကဆင်ကိုရာကြောင့်ဘုတ်ထူးနေကတွားရောက်ရမှာမိုရတ်ခါနီအဖမ်းခံရတာဖြစ်တယ်လို့အကိုဖြစ်သူမမုတ်မိုရတ်ခါနီက Twitter ဆက်မျက်နှာမှာရေးပါတယ်။အဲ့ဒီလိုအဖမ်းခံရပြီးစနေနေ့မှာပဲသူ့ရဲ့အကိုက YouTube မှာတင်ခဲ့တဲ့ဗီဒီယိုမှာတော့အီရန်နိုင်ငံတွင်းကဖိရိတ်မှုတွေကိုဖာဒီရက်မိုရတ်ခါနီပြစ်တင်ရှုံချထားတယ်လို့နိုင်ငံတကာအသံဝိုင်းကဘာမှမလုပ်ဘဲလက်ပိုက်ကျင်းနေတာကိုလည်းဝေဖန်ထားပါတယ်။အဲ့ဒီဗီဒီယိုလင့်ကိုလည်း Twitter မှာဖော်ပြထားတာပါ။အဲ့ဒီဗီဒီယိုကိုဘယ်တော့ကရိုက်ထားတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မိုရတ်ခါနီဟာအယာတိုလာအလီခါမင်းနီရဲ့ညီမဖြစ်သူဘာဒရီရဲ့သမီးဖြစ်ပြီးတော့မိသားစုနဲ့ဒဘောရာမတိုက်ဆိုင်တဲ့အတွဲအီရန်အီရတ်စစ်ပွဲကလာ1980ပြည့်လို့နှစ်တွေမှာအီရတ်နိုင်ငံကိုတင်ဆောင်သွားခဲ့သူဖြစ်ပါတယ်။
အီတလီနိုင်ငံအစ်ကေကျွမော်မှာစနေနေ့ကမြေပြိုခဲ့တဲ့အတွက်ထိခိုက်ဒဏ်ရာသူနဲ့သေဆုံးသူတွေကိုကယ်ဆယ်ရေးသမားတွေကအဆက်မပြတ်ရှာဖွေနေကြပါတယ်။ကျွမော်ကကက်စမီချိုရိုလာမြို့ကိုပြိုကျလာတဲ့ရွှေမြေတွေလာရောက်ရိုက်ခိုက်တဲ့အတွက်အလောင်း9လောင်းကိုတွေ့ရှိထားပြီးအနည်းဆုံး5ဦးဒဏ်ရာရှိကလူ169ဦးကိုနေရာပြောင်းရွှေ့ပေးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခြေအနေတွေဟာတော်တော်ကိုဆိုးဝါးရှုပ်ထွေးနေပါတယ်။ဘာလို့လဲဆိုတော့တချို့လူတွေကရွှွင့်မြေပုံဒီအောက်မှာပြိမိနေကြတယ်လို့ပြည်ထရေးဝန်ကြီးမက်တီယိုပန်တဒိုစီကယောမမျိုးကအရေးပေါ်အခြေအနေစီမံကုတ်ကဲရေးစင်တာကနေ RAI အစိုးရသတင်းဌာနကိုပြောပါတယ်။ဂ 6 နာရီအတွင်းမိုးရေချိန်9လက်မှနီးပါးတဲတဲမဲမဲရွာသွန်းခဲ့တဲ့အတွက်ကြောင့်မြေပြိုခဲ့ရတာဖြစ်ပါတယ်။ Iskra ကျွန်းပေါ်မှာရှိတဲ့မြို့ချောင်မြို့အနက် Kasmi Chorola မြို့ကိုပြိုကျလာတဲ့ရွှွန်မြေတွေကြားဝလာတဲ့အတွက်ကြောင့်အနည်းဆုံးအိမ်တစ်လုံးနဲ့ကားတွေအတော်များများပင်လယ်ထဲကိုကျရောက်သွားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်ထောက်လိုင်းရဲ့အရာရှိတယောက်ကိုဒီလာတဲ့တပ်ဖြတ်မှုနဲ့အာဆာရွန်ဂျာလန်နိုင်ငံအဖွဲ့ကောင်းဆောင်တဲ့အခြားလူ60ကျော်ကိုဘင်္ဂလားဒေ့ရှ်ထောက်လိုင်းရဲ့ကဆွဲချတင်လိုက်ကြောင်းရဲတပ်ဖွဲ့ကသတင်းကနေနေမှာပြောပါရယ်။ရခိုင်ပြည်နယ်ကဖိနိခါရွန်ဂျာမွတ်စလင်တွေအတွက်အခွင့်အရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေတယ်လို့ဆိုရဲအာဆာအဖွဲ့ကောင်းဆောင်အတာဦးလာအဗ်ဒူအမာဂျွန်းနဲ့အပါအဝင်လူအများပြားကိုဘင်္ဂလားဒေ့ရှ်အနာဘိုင်းတို့ကကွန်မြတ်မှာမြက်ွယ်မှာတရားစွဲလိုက်တာပါ။ຫນွေမှာ14ရက်နေမှာမွေရစေဝါတိုက်ဖြတ်ရင်းရဲတပ်ဖွဲ့ကဒုက္ခသည်စခန်းတစ်ခုကိုဝင်ရောက်စီးနှင်ရှာဖွေခဲ့တာမှာအကြီးရန်ထောက်လိုင်းရဲ့အရာရှိရစ်ဝမ်ပိုရှိဒီတနတ်နဲ့အပြစ်ခံရပြီးတော့အာဆာအဖွဲ့ဝင်တွေကသူ့ကိုဓာတ်နဲ့အသေးခုတ်တတ်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကဆွဆွဲခဲ့တာပါ။အဲ့ဒီစီးနှင်မှုမှာရွင်ကြအမျိုးသမီးတူလည်းတိဆုံးခဲ့ပါတယ်။အခင်ဖြစ်တဲ့နေရာမှာအတာဦးလာရှိနေပြီးတော့တပ်ဖြတ်မှုမှာအဓိကတာဝန်ရှိသူအဖြစ်ဆွဆွဲခံရကြောင်းရဲထောက်လိုင်းရဲ့မိုဟာမက်ရှာဂျာဟန်ကအေအပီတင်ထာနာကိုပြောပါတယ်။အဲ့ဒီတိုက်ခိုက်မှုမှာပတ်ဝန်းကျင်သူအခြားလူ30နဲ့အတူအာဆာအဖွဲ့ဝင်နဲ့အပါအဝင်နောက်ထပ်လူ32ဦးကိုလည်းတပ်ဖြတ်မှုနဲ့ဆွဲချက်တင်ထားပါတယ်။အတာဦးလာကိုဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးတရားစွဲထားတာဖြစ်ပေမဲ့အခြားလူတပ်မှုတွေနဲ့လည်းပတ်သက်နေတယ်လို့ဆွဆွဲထားပါတယ်။နိုင်ငံရဲ့အတိုက်အခံတွေကိုတပ်ဖြတ်မှုမူရည်စေဝါဖြန့်ဖြူးရောင်းချမှုနဲ့ဒုက္ခသည်စခန်းတွေအတွင်းထိတ်လန့်ကြောက်လန့်နေအောင်လုပ်ကိုင်နေတယ်ဆိုတော့အရင်တုန်းကဆွဆွဲချက်တွေကတော့အာဆာအဖွဲ့ကငြင်းဆန်ထားပါတယ်။အခုနောက်ဆုံးတရားစွဲလိုက်တာနဲ့ပတ်သက်လို့တော့လက်တလောတုံ့ပြန်တာတော့မတွေ့ရသေးပါဘူး။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တရုတ်နိုင်ငံမှာကိုဗစ်ကာယောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေမျိုးကြီးတချို့မှာဖြစ်ပွားနေပါတယ်ဘေကျင်းမြို့တော်မြကန်ဘေးမှာတနင်္ဂနွေနေ့ကအင်အား300နဲ့400ကျားလောက်ရှိတဲ့သူတွေစုဝေးပြီးရှင်ချမ်းဒေသကပြည်သူတွေကိုထောက်ခံကြောင်းနာယီအတော်ကြာကြွေးကြော်ကြပါတယ်တရုတ်နိုင်ငံရှင်ချမ်းပြည်နယ်ကလူနေတိုက်ခန်းမီးလောင်ခဲ့တဲ့အတွက်ကြောင့်အနည်းဆုံး10ဦးသေဆုံးခဲ့ရတာဟာကိုဗစ်ကပ်သန့်ချက်တွေကြောင့်မိသားသမားတွေအချိန်မီမရောက်လာကြတဲ့အတွက်ကြောင့်ဆိုကပြီးခဲ့တဲ့တောက်ကြနေ့ကစလို့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ရှန်ဟိုင်းမြို့ကြီးမှာဆိုရင်တင်းကျပ်တဲ့ကိုဗစ်ကာယောဂါကန့်သတ်စီးမျဉ်းစည်းကမ်းတွေအပေါ်မကျေနပ်ကြတဲ့အတွက်ဆန္ဒပြလူအုပ်ကြီးကတရုတ်သမ္မတရှီကျင်းပင်နှုတ်ထွက်ပေးဖို့တင်သာမကကွန်မြူနစ်ပါတီအုပ်ချုပ်ရေးအဆုံးသတ်ဖို့ပါကြွေးကြော်ခဲ့ကြသူတွေကိုရဲတပ်ဖွဲ့ဝင်တွေကအတင်းကျပ်လူစုခွဲကြပါတယ်။ဒါပေမဲ့လည်းနာယီအနေငယ်အကြာမှာအရင်နေရာမှာပဲပြန်လည်စုဝေးပြီးဆန္ဒပြပွဲတွေဆက်လုပ်ပါတယ်။အဲဒီလိုအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဟာတရုတ်နိုင်ငံမြို့တော်ဘီဂျင်းအပါအဝင်အနည်းဆုံးတခြားမြို့ကြီး9မြို့နဲ့ဒါဇင်နဲ့ချီတဲ့တက္ကသိုလ်ကျောင်းတွေကိုပါပြန့်နှံ့သွားပါတယ်။တင်းကျပ်မှုတွေများပြားလွန်းတဲ့တရုတ်နိုင်ငံမှာအခုလိုအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေသမရကိုတိုက်ရိုက်ပစ်မှတ်ထားတာတွေဟာကြုံတောင့်ကြုံခဲဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာရာထူးကအနားယူရောမဲ့စစ်ဖက်အခြေအကဲအပြင်အခြားအရာရှိတွေနဲ့ပတ်သက်ပြီးတော့ Twitter လူမှုဆက်မျက်နှာမှာမတင်တော့တဲ့စကားလုံးတွေတုံ့ပြန်ရေးသားခဲ့တဲ့အတွက်ဆိုပြီးပါကစ္စတန်အာဏာပိုင်တွေကအကြိုက်ခံလွှတ်တော်အမတ်တအူကိုတနင်္ဂနွေနေ့ကဖမ်းဆီးလိုက်ပါတယ် PTI ပါတီအထက်လွှတ်တော်အမတ်အဇမ်ခမ်ဆွာရီကိုမြို့တော်အစ္စလာမဘတ်ကတူအင်ကနေဖက်ဒရယ်အစိုးရထောက်လိုင်းရင်အဖွဲ့ FIA ကမနေ့အစောပိုင်းမှာလာရောက်ခေါ်ဆောင်သွားတာပါအင်ကနေမှာရာထူးကအနားယူရောမဲ့စစ်ဘက်အကြီးအကဲဗိုလ်ချုပ်ကြီးကူမာဂျာဗက်ဘတ်ရှဝါကိုရှင်းသေးတဲ့စကားလုံးတွေသုံးပြီးတော့ Twitter မှာရည်ညွှန်းရေးသားခဲ့တဲ့အတွက်အသက်85နှစ်အရွယ် Mr. ဆွာတီကိုအငင်းပွားစရာစိုက်ပါရာဇဝတ်မှုဥပဒေအောက်ကအကြီးညိုပြက်စီမှုနဲ့ဆွဲချက်တင်ခဲ့တာပါပေါ်ချုပ်ကြီးဘတ်စွာနဲ့စစ်တပ်နဲ့ပတ်သက်ပြီးတော့မစ္စတာဆွာတီရဲ့ရေးသားချက်ဟာစစ်ဖက်တပ်ဖွဲ့နဲ့ပါကစ္စတန်နိုင်ငံသားသွေးကွဲအောင်ဖန်တီးတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ FIA ရဲ့ဆွဲဆိုချက်မှာဖော်ပြထားပါတယ်ဝန်ကြီးချုပ်ဟောင်းအီမရာခန်ရဲ့အနီးကအကြံပေးဖြစ်သူလွှတ်တော်အမတ်ဆွာတီ တွေဟာအလားတူဆွဲချက်နဲ့နှစ်လအတွင်းအခုလိုဒုတိယအကြိမ်မြောက်ဖမ်းဆီးခံရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အဖမ်းခံရပြီးရက်ပိုင်းအတွင်းမှာပဲအမခန်နဲ့ပြန်လွတ်လာတာပါ။အဲ့ဒီလိုအဖမ်းခံရချိန်မှာတော့ဗိုလ်ချုပ်ကြီးဘတ်ဝါရဲ့အမေအရပါကစ္စတန်ထောက်လိုင်းရဲ့ ISI အစီအမံဘုတ်တယောက်ကသူ့ကိုအဝတ်အစားတွေချုပ်ပြီးတော့နှိပ်စက်ညှဉ်းပန်းခဲ့ကြောင်းမစ္စတာဆော်ဒီကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါတယ်။
ကဘာဗလာဘောလုံးပွဲတနင်္ဂနွေနေ့ကပွဲစဉ်မှာမော်ရိုကိုအသင်းကို2-0မရှိနဲ့ဘယ်ဂျီယံအသင်းကရှုံးနိမ်သွားပြီးတဲ့နောက်ဘယ်ဂျီယံနိုင်ငံဘရာဆဲမြို့တော်မှာအတီးကျုံနေဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေကမြို့လယ်လူစီကားရနေရာတချို့ကိုပိတ်ဆို့လိုက်ပြီးအကြမ်းဖက်ရုံရင်းစံကတ်ဖြစ်နေကြတဲ့လူအုပ်ကြီးကိုမျက်ရည်ယိုဘုံတွေမိသားပိုက်တွေအုံပြုပြီးလူစုခွဲပါတယ်။ဒါစင်နဲ့ချီရှိတဲ့အကျံဖက်စူပူသူတွေကကားစည်းကိုတွန်းလဲလိုက်ပြီးတခြားကားတွေကိုလည်းအုတ်ခဲတွေကြောက်ခဲတွေနဲ့ပြစ်ပေါက်တလူလျှက်စစ်ဆိုင်ကယ်တွေကိုမိရှို့ဖျက်ဆီးလိုက်ပါတယ်။အဒီကယုံအတွင်းလူတဦးမျက်နှာမှာဒဏ်ရာရှိသွားပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကအရေးကြီးတာတွေလှုံ့ဆော်ခဲ့တယ်လို့ရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကပြောဆိုပါတယ်ခင်ဗျာ။
ကနဒါနိုင်ငံတို့ဟာမှကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတနင်္ဂနွေနေ့ပွဲစဉ်မှာနောက်ဆုံးကစားခဲ့တဲ့စပိန်နဲ့ဂျာမနီပွဲစဉ်မှာတော့တကိုးစီတရင်နဲ့အဆုံးသတ်ပါတယ်။ဒုတိယပိုင်းမှာစပိန်ကပထမဂိုးရခဲ့ပြီးတော့နောက်ပိုင်းမှာဂျာမနီကခြေပကိုတွန်းခဲရကတရေဖြစ်ခဲ့တာပါ။ကမ္ဘာဖလားစံချိန်ချန်ပီယံ၄ချိန်ရခဲ့ပူတဲ့ဂျာမနီအသင်းဟာလက်ရှိအုပ်စုအီးမှာနောက်ဆုံးမှာရှိနေပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကတော့ရုရှားမှာကစားခဲ့တဲ့တုန်းကအုပ်စုပွဲစဉ်တွေမှာထွက်ခဲ့ရတဲ့ဂျာမနီအသင်းဟာကြာတာပြင်းနေကြရင်တော့ကော့စတာရီကာနဲ့ကစားတဲ့အခါအနိုင်မရရင်ထွက်ရမှာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းကကစားခဲ့တဲ့ပွဲစဉ်တွေမှာတော့မော်ရိုကိုကဘယ်လ်ဂျီယံကိုငိုကုန်းရှိနေနိုင်ပါတယ်။ကော့စတာရီကာနဲ့ဂျပန်ပွဲမှာတော့ဂျပန်ကအရှုံးပါတယ်။ပထမပွဲတော့ကဥရောပနာမည်ကြီးဂျာမနီကိုအနိုင်ရခဲ့တဲ့ဂျပန်အသင်းဟာကော့စတာရီကာနဲ့ကစားရမှာကော့စတာရီကာအသင်းကဒီဂိုကုန်းရှိနေအနိုင်ရသွားခဲ့တာပါ။ကော့စတာရီကာအတွက်အနိုင်ဂိုးကိုတော့83မိနစ်မှာကီရှာဖူလာကတွင်ခဲ့တာပါ။ခရိုအေးရှားနဲ့ကနေဒါပွဲမှာတော့ခရိုအေးရှားကကနေဒါကို4-2နဲ့နိုင်ပါတယ်။ကမ္ဘာဖလားဘောလုံးပွဲသမိုင်းမှာကနေဒါနိုင်ငံအတွက်ပထမဆုံးဂိုးကိုတော့အသက်22နှစ်အရွယ်အယ်ဖွန်ဆိုဒီဒေးဗစ်ကပွဲစပြီးတော့9မိနစ်မှာကောင်းတိုက်သွင်းယူခဲ့တာပါ။ဒါပေမဲ့လည်းခရိုအေးရှားကပထမနာရီဘက်မှာ2ဂိုးသွင်းပြီးတော့ဒုတိယပိုင်းမှာ2ဂိုးသွင်းခဲ့တာပါ။ဒီကနေ့တနင်္လာနေ့ညမှာတော့ကင်မရွန်းနဲ့ဆာဗီယာ၊တောင်ကိုရီးယားနဲ့ဂါနာ၊ဘရာဇီးနဲ့ဆွစ်ဇာလန်၊ပိုတူဂီနဲ့ဥရုဂွေးတို့ကစားကြမှာဖြစ်ပါတယ်။ဒီကနေ့မနေ့ဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုခီမောင်ဆိုမဲနဲ့အတူကျွန်မနန်းလာတို့တင်ပြခဲ့တာပါရှင်။ခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ပြတော့ပါမယ်။မြန်မာနိုင်ငံအတွင်းပြည်တစားအဖြစ်လူကုန်ကူကိုင်းတွေကအတင်းကျပ်စစ်ခိုင်းခံရတဲ့ထိုင်းနိုင်ငံသူ9ယောက်ကိုထိုင်းမြန်မာနိုင်ငံအစိုးရတွေကကယ်ဆယ်ခဲ့ပြီးတော့ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံတာချီလိပ်မြို့ကတဆင့်ထိုင်းနိုင်ငံမဲဆိုင်မြို့ကိုနိုဝင်ဘာ29ရက်နေ့ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မအေးမာကတင်ပြပို့ထားပါတယ်
။မြန်မာနိုင်ငံအတွင်းကဝါကော်ပိုင်အုပ်ချုပ်ခွင့်ရဒေသမှာလူကုန်ကူသူတွေကထိုင်းနိုင်ငံသူ9ဦးကိုပြည်တစားအဖြစ်ရောင်းစားခဲ့တယ်လို့ဆိုပါတယ်။ဝင်ငွေကောင်းတဲ့အလုပ်တွေရမယ်ဆိုပြီးလူကုန်ကူသူတွေကမလုံးပေးခေါ်ဆောင်သွားပြီးတဲ့နောက်အဲ့ဒီနယ်မြေအရောက်မှာတော့မိန်းကလေးတွေအလိုမတူပဲပြည်တစားတွေအဖြစ်စေခိုင်းခံရတယ်လို့ဆိုပါတယ်။အဲ့ဒီထဲကအမျိုးသမီးတွေဟာထိုင်းအမျိုးသမီးအခွင့်အရေးအဖွဲ့ကခေါင်းဆောင်ပဝီနာကိုဆက်သွယ်ခဲ့ပြီးသူတို့ကိုကယ်တင်ပေးဖို့အတွက်တောင်းဆိုရာကနေထိုင်းဆိုရာကမြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးမိန်းကလေး၅ဦးကိုကယ်ထုတ်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။ကယ်ထုတ်နိုင်ခဲ့တဲ့ထိုင်းနိုင်ငံသူ9ဦးတည်းက3ဦးကိုတော့နိုဝင်ဘာလ29ရက်နေ့မနေ့မှာပဲမြန်မာဘက်ကတာချီလိပ်အာဏာပိုင်တွေကမဲဆိုင်အုပ်ချုပ်ရေးအာဏာပိုင်တွေထံကိုတရားဝင်လွှဲပြောင်းပေးခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးငယ်ကုညီရေးအဖွဲ့ဥက္ကဋ္ဌပဝီနာဟောင်းစကူးကသတင်းထောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ကျမတို့နိုင်ငံသားတွေကိုကယ်ဆယ်ဖို့အတွက်အစိုးရအာဏာပိုင်တွေထံကိုတောင်းဆိုခဲ့ပါတယ်။သူတို့ကမြန်မာအစိုးရရဲ့တည်ဆဲဥပဒေနဲ့ညှိစွန်းနေတာကြောင့်လဝကဥပဒေနဲ့စီရင်ပြီးမှအခုလိုပြန်ပို့နိုင်ခဲ့တာပါ။နေဆက်မှာရှိတဲ့ထိုင်းနိုင်ငံသားတွေအနေနဲ့လည်းလူကုန်ကူးသူတွေကဘလို့လစာကောင်းနဲ့ဘလောက်ပေးမယ်ဆိုပြီးမျက်လုံးသေးပြီးတစ်ဖက်နိုင်ငံမှာအလုပ်ရမယ်လို့ပြောလာရင်အခုလိုမျိုးလူမောင်ကိုခိုင်းတွေကရောင်းစားတာကိုမခံရဖို့အတွက်တတိကြီးစွာထားရပါမယ်ဆိုပြီးပြောသွားတာပါ။ထိုင်းနိုင်ငံသူတွေရဲ့ဝန်ခံထွက်ဆိုချက်အရ Turo ha, wako by ocho ye de dama, pitazari, a danger, kaifida kayabi, Malone and Jang, Yeso, you know, Yaina Dari Kayajang, Turo go, Muya Sewa, Tongswe can be, Lugo Udamariga, Kanyerago, Lokea Lule, Piosudavare, Nemanang, Shampine, Tachi Lane, Kayen Bine, Miauri, Nuro Maro, Langaza Yoni, Casino Yoni Shibi, Tainang and Darile, and Yabia, a look to Alo Nijara Pipare, the Chogaro, Miauri Beka, Casino Yonima, a teenager, Kaisida Kayabi, Neapia Lumiara, Akuni Taunari, Shinivare.
My Imawashin, Kuro, the Baba Pawanjin Sayatin Pesaya Oma. The town is an acune twenty on Engama, Governor outside, Palong in Dungwe, Tolumut, Jasin Yaraha, Dio Suya, Govic, Gantat Murijan, Piabare. Tabame
ဒီအစိုးရရဲ့တိတ်တန့်ချက်လုံးနဲ့ကိုဗစ်ကန့်သတ်ပိတ်ပင်မှုတွေကနေဖန်လွင်တန်းွေထုတ်လုပ်မှုတွေကျဆင်းစီတာဖြစ်ပေမဲ့ဒါဟာတိတ်ပြီးကြာကြာခံမှာမဟုတ်ဘူးလို့ကျွမ်းကျင်သူတွေကကြွကြပါတယ်။အီဂျစ်မှာမကြခင်ကမှကျင်းပပြီးစီးသွားတဲ့ကော့ပ် 27ဥရုယာတွေဆိုင်ရာကမ္ဘာနီလာခံကနေနှစ်ဆင့်ထုတ်ပြန်တဲ့ကမ္ဘာကာဗွန်ထုတ်လုပ်သုံးဆမှုစစ်တမ်းဂလိုဘယ်ကာဗွန်ဘတ်ဂျက် 2022年2月，彭罗英单位透露，马内加的血压跟脓加深多了，新闻刊上个报表吧。但别面，新西兰人员温林丹马西的维多利亚德格图加克提加艾莱克斯胡加罗，第二月彭罗英单位要加木哈，但是看嘛，唔好铺路表吧。
Think we are looking at like in next 5 years, and that could be a nightmare in terms of you know emissions, the changes in. Sort of
investment. Investment.
ဒီနိုင်ငံမှာ2030မှာထုတ်လုပ်တဲ့ဖန်လွင်ထန်းငွေဟာအများဆုံးဖြစ်ပြီး2060မှာဆိုရင်ထုတ်လုပ်မှုလုံးဝမရှိတဲ့အနေအထားရောက်အောင်လုပ်မယ်လို့တရုတ်အစိုးရကကြေညာပေးထားတာပါ။ကျင်းနိုင်ငံတွေကဒေသဆိုင်ရာအာဏာပိုင်တွေကတော့လောင်စာအတွက်ကုန်ချမ်းရဖို့တေချာနေတဲ့အကြောင်းမျိုးတွေကိုပဲတုံ့ပြန်နေကြတယ်လို့ဟိုကပြောပါတယ်။ဒီနှစ်နွေရာသီမှာပြင်းထန်တဲ့အပူလိုင်းတံခံခဲ့ရပြီးဒီနိုင် င်တယ်လို့ဥရုယာတိဆိုင်ရာကျွမ်းကျင်သူတွေကခန့်မှန်းပါတယ် IAEA နိုင်ငံတကာအနုမြင့်စွမ်းအင်အေဂျင်စီရဲ့ပြန်ပြည့်မြဲစွမ်းအင်ပြောင်းလဲသုံးဆက်မှုဆိုင်ရာခြေရာကောက်တဲ့အဖွဲ့အကြီးကဲ Daniel Wetzel ကတော့ပြန်ပြည့်မြဲစွမ်းအင်တွေကိုပြောင်းပြီးသုံးတာအချိန်မြင့်လာတာနဲ့အမျှဖန်ရင်ဓာတ်ငွေထုတ်လွှတ်မှု short ချရည်ဟာလေရေရှည်အတွက်ပိုးပြီးစိတ်ချလာမယ်လို့ပြောပါတယ်
What we actually need to be seeing is these systematic changes in shifting away people from using internal
combustion. အနေနဲ့ Dacia diesel engine တွေ300ကနေလျှက်စစ်ကားတွေပြောင်းသုံးတာ၊ကြောင်မီးသွေး300ကနေပြန်ပြည့်မြဲသဘာဝစွမ်းအင်ကိုပြောင်းသုံးတာမျိုးစနစ်တကျအပြောင်းအလဲတွေတကယ်လှုပ်လာကြဖို့လိုပါတယ်
။တရုတ်နိုင်ငံဟာ2025မှာသူ့ရဲ့လက်ရှိပြန်ပြည့်မြဲစွမ်းအင်သုံးဆက်မှုကို3ပုံ3ပုံတိုးမြှင့်မှုအတွက်စီစဉ်ထားပါတယ်။မနေ့က2021မှာတော့အစိုးရတရားဝင်ဆင်ရဲစရာတွေအရသူ့အစီအစဉ်အတွက်ရာခိုင်နှုန်း30လောက်အကောင့်ထဲပေါနိုင်ခဲ့တာဖြစ်ပါတယ်
။ There's more opportunity to move above its current targets for renewables.
တရုတ်ပြည်ဟာပြန်ပြည့်မြဲစွမ်းအင်အတွက်လက်ရှိသတ်မှတ်ထားတာထက်ပိုသာအောင်လုပ်နိုင်မဲ့အခွင့်အလမ်းရှိနေပါတယ်
။ IAEA က Daniel Wetzel ပြောတော့တာပါ။ဥရုယာတိဆိုင်ရာခြေရာကောက်သူတွေစီကအချက်လက်တွေကိုသုံးပြီးဘာလင်က VOA သတင်းတောက်ရှာမင်းလေးကသတင်းပေးပို့ခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်တင်ပြတော်တာပါရှင်။သောတာရှင်များရှင်။ ကမ္ဘာတစ်ချို့နိုင်ငံကမီးဖို့ချောင်းတွေထဲမှာခုတော့ robot ဆက်တွေနဲ့စတင်ချက်ပြုတ်နေပါပြီ။တိတ်မကြခင်မှာတော့စားတောက်ဆိုင်တွေမှာလည်း robot တွေကိုပဲတွေ့ရတော့မယ့်အချိန်ရောက်လာတော့မှာပါ။ writer သတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ်
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ပါစာတီနာမြို့ကမီဆို robotic company က flipping 2လို့အမည်ပေးထားတဲ့မီးဖို့ချောင်းသုံးဆက်ရုပ်ကိုစတင်ထုတ်လုပ်လိုက်ပါပြီ။ဂါဆက်ရုံတွေနဲ့စက်မှုထုတ်လုပ်ရေးသုံး robot ဆက်ရုပ်တွေလိုပဲဒီဆက်ရုပ်ဟာရေခဲတစ်တာတဲ့ကစားတောက်တွေကိုယူတာကအစစီတဲ့ထက်ချက်တာစားသုံးမှုပွဲပြင်ပေးတာအထိလုပ်နိုင်ပါတယ်ဟင်းဆက်အမျိုးမျိုးနဲ့ပွဲမျိုးမျိုးကိုဆက်ရုပ်ကချက်နိုင်ပြီးကားမောင်းလာဝဲတဲ့အခါမှာပို့ပြီးမြန်မြန်ဆန်းဆန်းလုပ်နိုင်ပါတယ်မီဆို Robotics ရဲ့အလုပ်မှုဆောင်အရာရှိချုပ် Mike Bell ကအခုလိုပြောပါတယ
် When an order comes in through the restaurant system it automatically spits out
စားတောက်ဆိုင်ရဲ့စနစ်ထဲကိုအမှာဝင်လာတဲ့အခါFlippy robot ကိုအလိုအလျောက်ပဲညွှန်ကြားချက်ပေးလိုက်ပါတယ်။ရေခဲတစ်တာတွေကထုတ်အချိန်ကြီးကြီးကြာကြာကျော်ပြီးသားကိုပကံနဲ့ထက်လူအများစုလောက်တာထက်ပိုးပြီးတော့မြန်ပိုးပြီးတိကျပိုးပြီးအားထားရလောက်အောင်ပျော်ပျော်ကြီးလုပ်ပါတယ်
။သူကအခုလိုဆက်လက်ရှင်းပြပါတယ်
။ Cameras throughout the system including right here we have these food identification cameras.The cameras
တစ်ခုလုံးမှာကင်မရာတွေရှိပါတယ်ကင်မရာကဘလို့အစားတောက်မျိုးဆိုတာသိပါတယ်ဆက်ရုပ်ကိုလုံးမဲ့ပစ္စည်းဘယ်နေရာမှာရှိတယ်ဘလို့လှုပ်ရှားရမယ်ဆိုတာကိုပြောပြပါတယ်ဘာဟင်းဆက်လဲဆိုတာပါသိပါတယ
်ဒီဆက်ရုပ်ကိုထုတ်လုပ်ရောင်းချနိုင်တဲ့အထိတီထွင်းတီဆောက်ခဲ့ရတာ၅နှစ်ကြာခဲ့ပါတယ်အင်ဂျင်နီယာအလုပ်နဲ့ကွန်ပျူတာကုတ်တွေရေးရဒါသာမကမိဖို့ကြောင့်ရဲ့သဘောသဘာဝကိုပါသင်ယူခဲ့ရတာပါဒါအပြင်အစားတောက်တွေရဲ့သဘောကိုပါသင်ယူခဲ့ရတာကိုမီဆို Robotic ကစက်မှု Engineer ဌာနအကြီးအကဲ Rob Anderson ကအခုလိုပြောပါတယ
် We have to have a really good understanding of the food science in order to make sure the food quality is there
အစားတောက်ရေးတိမိကိုအစားတောက်သိပ္ပံပညာကိုလည်းကျွန်တော်တို့ကောင်းကောင်းနားလည်ရပါမယ်မတူတဲ့အစားတောက်တွေကဘလို့ဆေးကက်ကက်ဖြစ်ကြတယ်ဘလို့အချိန်နဲ့ကျက်တယ်အပူချိန်ကိုသိရပါမယ်အပူကအစားတောက်ထဲဘလို့ဝင်သွားတယ်စသဖြင့်သိရပါမယ
် Company မှာ Engineer 60အလုပ်လုပ်နေကြပါတယ်အစားအသောက်လုပ်ငန်းကိုပြန်လည်စိတ်ကူးကြည့်ခြင်းနဲ့ကုမ္ပဏီဖြစ်ပါတယ်။ကော်ဖီလိုသောက်စရာလုပ်ငန်းတွေအတွက်လည်းစစ်ပီးလို့ခေါ်တဲ့ robot ဆက်ကိုတီထွင်ထားပါတယ်။ Mike Bell ကစစ်ပီးဆက်ကိုပြသရင်အခုလိုပြောပါတယ်
။ This is Sippy. This is actually the inner workings of Sippy. Sippy will be able to take
ဒါကစစ်ပီးပါ။ဒါကစစ်ပီးအလုပ်လုပ်ပုံပါ။စစ်ပီးဟာဖောက်တယ်စီကအမှားကိုယူနိုင်ပါတယ်။ခွက်ထဲထည့်ပေးပြီးအဖုံးကိုအချုပ်ရွေးမရှိပိတ်ပြီးတော့ပိုက်ကိုပါစိုက်ပေးပါတယ်။
ဒါပေမဲ့အစားအသောက်လုပ်ငန်းကဏ္ဍကအခုလိုဆက်ရုပ်နည်းပညာကိုအသုံးပြုဖို့တော့တုံ့ဆိုင်နေကြတယ်လို့ Mike ကပြောပါတယ
်။ The restaurant industry has not been
အစားအသောက်ငန်းကဏ္ဍကနည်းပညာကိုစိတ်အားထက်သန်အသုံးမပြုကျင်ကြပါဘူး။ဒီကဏ္ဍရဲ့နောက်ဆုံးတည်ထွင်မှုကိုကြည့်လိုက်ရင်ပုဂံဆေးဆက်ကနောက်ဆုံးတည်ထွင်မှုဟာဒါပေမဲ့ဒီကဏ္ဍမှာနည်းပညာကအမိလိုက်နိုင်ပြီးမိဖို့ကြောင့်ပြဿနာတွေကိုအားထားရလောက်အောင်ဖြေရှင်းပေးနေပါပြီ
။လူကစားတောက်ဆိုင်ထဲကိုဝင်လာမယ်robot ဆက်ရုပ်သွင်းကိုကြည့်မယ်အေးလူကအလုပ်တွေလုပ်ရတဲ့အချိန်ကိုမှတ်မိသေးရဲ့လို့ပြောရတဲ့အချိန်တစ်ချိန်ကတော့ရောက်လာပါလိမ့်မယ်လို့ Mike ကပြောပါတယ်အဲ့ဒီနေ့တွေကလာတော့မှာပါဘယ်တော့မြန်မြန်ရောက်လာမလဲဆိုတာပဲမပြောနိုင်သေးတာဖြစ်တယ်လို့ Mike ကထင်မြင်ကြောက်ပါခင်ဗျာ
ဟိုတင်မောင်သားမရှင်ခုတော့ကဘာတလောခီတော့အစီအစဉ်မှာဥရောပကုန်နိုင်ကြီးတွေမှာ Christmas ရတဲ့အစဉ်အလာအတိုင်းဤအလာတွေထုံပြီးတော့ထူခြားတဲ့အပြင်ဆင်တွေနဲ့ပရင်ပေါကြီးတွေကိုပြသထားပါပြီ။စွန့်ရင်ရှားပါမှုပြဿနာကြီးတခုဖြစ်နေချိန်မှာ Christmas မီအလာတွေကိုဘလို့ချွေတာထုံနေကြတယ်လဲဆိုတာမဆုမြတ်မွန်နဲ့သွားပြီးတော့ကြည့်ကြရအောင်ပါ။
American Britain ပြင်သစ်စတဲ့နိုင်ငံကြီးတွေမှာ Christmas ရာသီရောက်ပြီဆိုတာနဲ့နာမည်ကျော်ကုန်နိုင်ကြီးတွေမှာပျော်စရာဆွဲမက်စရာစိတ်ကူးယဉ်ဆက်နဲ့အလှပြင်ဆင်မှုတွေနဲ့အသွင်ပြောင်းသွားလေရှိပါတယ်။ကုန်နိုင်ကြီးတွေရဲ့မျက်နှာစာအလှပြတဲ့ပြင်ပေါက်ကြီးတွေမှာကုန်ပစ္စည်းတွေကိုဝယ်ကျင်စရာဖြစ်အောင်လို့ထူးထူးခြားခြားခင်းကျင်းပြင်ဆင်ပြသလေရှိတာမို့ Christmas ကာလမှာဆိုရင်အဲ့ဒီလိုအလှပြပြင်ပေါက်တွေနဲ့မိအလှထွန်းထားတာတွေကတကူးတကသွားကြည့်စရာလိုကိုဖြစ်နေတာပါ။ပြီးခဲ့တဲ့နှစ်တွေတုန်းကကိုဗစ်ကရောဂါကြောင့်အစင်းလာအတိုင်းပြင်ဆင်ခဲ့ကြတဲ့ Christmas အပြင်အဆင်တွေမလုပ်နိုင်ခဲ့ကြတာမို့အခုနှစ်ကုန်တိုက်ကြီးတချို့ကပို့ပြီးတော့ကိုထူးခြားအောင်လှုပ်ထားကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့နာမည်ကြီးကုန်တိုက်ကြီးတွေကလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တဲ့ကဖွင့်ထားတဲ့ပန်တောင်းဆိုတဲ့ကုန်တိုက်ကြီးမှာ Christmas Circus ပွဲတွေကိုပရင်းပေါက်တွေမှာအလှဆင်ပြသထားပါတယ်။
Printemps has been the first department store in the world to have
ဘာဝါကုန်တိုက်ကြီးတွေထဲမှာလှုပ်ရှားတက်ဝင်နေတဲ့တရုတ်ဖော်မှုတွေနဲ့ ပရင်ပေါက်တွေကိုပြင်ဆင်တာပန်တောင်းဂုံတိုက်ကြီးကပထမဆုံးဖြစ်ပါတယ်နှစ်ပေါင်း130ရှိခဲ့ပါပြီပြီးခဲ့တဲ့3နှစ်ကတော့မလုံနိုင်ခဲ့ပါဘူးဒီနှစ်မှာတော့အစင်လာတိုင်းခရစ်စမတ်အတွက်လှုပ်ရှားတက်ဝင်နေတဲ့ပရင်ပေါက်တွေကိုကျွန်တော်တို့ရဲ့တန်းနဲ့ချီတဲ့ဖောက်တွေအတွက်ပြန်လည်ပြင်ဆင်ပြသထားပါတယ
်ပါရီမြို့တော်ဟူစမန်လမ်းမကြီးပေါ်မှာရှိတဲ့ပန်တောင်းဂုံတိုက်ကြီးပတ်လည်ကပရင်ပေါက်ကြီးဆက်တစ်ခုမှာဆက်ကက်ပွဲတွေဖြောပြနေတယ်လို့ဖြစ်အောင်ကိုပြင်ဆင်ထားပါတယ်အခုလိုခရစ်စမတ်ကာလထုံးစံအတိုင်းမိအောင်တွေနဲ့ပျော်စရာဖန်တီးပြသမှုတွေကိုလှုပ်ထားကြပေမဲ့စွမ်းအင်ချွေတာရေးကိုလည်းအလေးထားလုပ်နေကြရပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းဥရောပမှာစွမ်းအင်ရှားပါပြတ်လတ်နိုင်တဲ့ပြဿနာကြုံနေရတာကြောင့်နှစ်စဉ်မီးထိုးအလှဆင်ပြသမှုတွေကိုမီတာချွေတာရေးနဲ့လုပ်နေကြရတာပါ။မြို့တွေမှာမီးထိုးအလှဆင်တာတွေကိုရှော့ချထားကြသလိုဈေးဆိုင်တွေမှာလည်းမီးဆော့ပိတ်အပူလျှော့ပိတ်စသဖြင့်တွက်ချက်တိုင်းတာပြီးတော့စွမ်းအင်ချွေတာနေကြရပါတယ်။ပါရီမြို့လေက LVMH Fashion လုပ်ငန်းစုကြီးပိုင်းဈေးကပစ္စည်းမျိုးစုံရောင်းတဲ့ La Samaritan ကုန်တိုက်ကြီးထဲမှာဆိုရင်စွမ်းအင်ချွေတာပြီးတော့အပူလျှော့ပိတ်ထားပါတယ
်။ We are changing the target in terms of the heat in the store
ကုန်တိုက်ထဲမှာလွတ်ပေးတဲ့အပူချိန်ကိုပါပြောင်းထားပါတယ်အပူချိန်18ဒီဂရီဆယ်စီယက်အထိကျသွားမှအပူပေးဖို့အပူပေးစနစ်ကိုပြင်ဆင်ထားပါတယ်အပူပေးဆက်ကိုပုံမှန်ထက်1ဒီဂရီ2ဒီဂရီလောက်ချော့ချလိုက်တာကဈေးဝယ်သူတွေအတွက်သိမ့်မသိတာပဲမဲ့စွမ်းအင်ချွေတာမှုအတွက်အများကြီးတာသွားပါတယ
်ကိုဗစ်ကရောဂါကြောင့် Christmas ပွဲတော်ကိုပျော့ပျော့ရွှင်ရွှင်မဖြတ်တန်းနိုင်ခဲ့ကြတဲ့အခြေအနေမျိုးကြုံခဲ့ကြရဘူးတဲ့အတွက်စွမ်းအင်ပြဿနာရှိနေပေမဲ့စိတ်ချနှူးစေအောင်မိအောင်တွေနဲ့ပြင်ဆင်ထားတာကိုတော်တော်များများသဘောကျကြပါတယ
် Je pense qu'il faut les conserver parce que c'est très beau mais
မိတွေထုံတာတော့တိတ်တော့ထုံတာပြင်းတယ်လို့ထင်ပါတယ်ဒါပေမဲ့တိတ်ငိမ့်တဲ့အထိမထုံမဲ့တက်နိုင်သမျှ LED မိတွေသုံးသင့်ပါတယ
်စွမ်းအင်ချွေကြတဲ့နေရာမှာထိရောက်တဲ့ LED မိတွေကိုအလှဆင်ထားတဲ့မိလုံးတွေမှာအထူးကထားသုံးကြပါတယ်တချို့ကုန်တိုက်ကြီးတွေမှာဆိုရင်အားလုံးကို LED မီးတွေနဲ့အစားထိုးနိုင်ဖို့လုပ်နေကြပါတယ
်။ Well, I think it's a lot of waste the letters of the year, but
မီးတွေအများကြီးထွန်းထားတာလျှက်စစ်တအားဖြုံးသလိုဖြစ်တာတော့မှန်ပါတယ်။ဒါပေမဲ့လှတယ်လေ။ကျွန်မအတွက်တော့ကိုမီတာကပေးရတာမဟုတ်လို့မီးတွေထွန်းထားတာကကောင်းတယ်လို့ထင်ပါတယ
်။တချို့ကလည်းမီးရောင်တွေကစွမ်းအင်ဘလောက်ကုန်စည်တယ်လဲဆိုတဲ့အထီးကိုမတွေးထားကြပါဘူး။
Je me suis pas trop posé la question, je peux pas vous mentir. Moi je me suis
soit une chute d'ail lout tenait sur un mur, je m'ai fait puis on s'en sa pas pas. Maman nain dit ouais, non, lance au toi et là pia tha les brin bao tu tu là chi lai ta ba ve. A khu lo mi rue thun tin yin la, sur ra ro a the the win win le ma twi pi pa u.
Soit yin long sa zi rue a sa ma tan tan ni le Europa nai gan rue ma, di ni Christmas mi a la thun na rue pom ma a chei ni lao mya ro ma ma hout de lo. Mi thun ne a chei ko le short cha tha ja ba de.မီတာကားတွေတိတိတသားတက်နေတဲ့ဗြိတိန်နိုင်ငံမှာလဲစွမ်းအင်ချွေတာရေးနဲ့မီးအလှထွန်းပြင်ဆင်ထားကြပါတယ်။လန်ဒန်ကနာမည်ကျော် Harrods ကုန်တိုက်ကြီးမှာနှစ်စဉ်လုပ်နေကြအတိုင်း Christmas မီးအလှထွန်းအပြင်ဆင်တွေကိုဒီနှစ်လဲလုပ်ပါရယ်။စိန်ခန်ကုန်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Christian Dior တံဆိပ်ကုန်ပစ္စည်းတွေကို Christmas ကာလစားကြလေးရှိတဲ့ဂျင်းနံတင်တင် Gingerbread Cookie မုံလေးတွေနဲ့ပုံဖော်အလှဆင်ထားပါရယ်။ကုန်တိုက်ကြီးတစ်ခုလုံးကို Gingerbread House အိမ်ကြီးလိုအသွင်လှုပ်ထားတာပါ။ကုန်တိုက်ကြီးအတွင်းအပြင်မီးတွေနဲ့အခုလိုအလှပြထားပေမဲ့ညဘက်မီးထွန်းချိန်ကိုအရင်ထက်လျှော့ထားပါတယ်
။ Well, you will turn down the light at a certain moment in the night as every stores and they will contribute like that to saving some
တခြားဆိုင်တွေမှာလိုပဲညဘက်တတ်မှတ်ချိန်ရောက်တာနဲ့မီးတွေကိုပိတ်ထားလိုက်မှာဖြစ်ပါတယ်။စွမ်းအင်ချွေတာတဲ့အနေနဲ့မီးတွေကိုပိတ်ထားလိုက်မှာပါ။ဒါပေမဲ့လူတွေစိတ်လှုပ်ရှားပျော်ရွှင်အောင်လုပ်ပေးဖို့ကကျွန်တော်တို့အလုပ်ဖြစ်ပါတယ်။ဒီရောရဲ့ဆောင်မုတ်ကူကစိတ်ကူးလှလှအိမ်မက်မက်နိုင်ကြစေဖို့ဖြစ်တော့အခုလိုခက်ခဲတဲ့အချိန်မျိုးမှာခဏတာစိတ်ချမ်းသာမှုလေးပဲဖြစ်ဖြစ်ရသွားအောင်ကျွန်တော်တို့လုပ်ပေးနိုင်မယ်လို့ယုံကြည်ပါတယ်။
လက်ဆောင်တွေအပြန်အလှန်ပေးကြ၊ကွဲခွာနေတဲ့မိသားစုတွေပြန်ဆုံပြီးပျော်ကြရွှင်ကြလေးရှိတဲ့ Christmas Gala မှာစွမ်းအင်ပြဿနာကြောင့်မိအလှတွေမထွန်းနိုင်ဘူးဆိုရင်ပိုတော့စိတ်ဓာတ်ကျစရာဖြစ်မယ်လို့တချို့ကလည်းပြောပါတယ်။ဒါပေမဲ့ဟိုအရင်တုန်းကလိုမိအလှတွေအတွက်လောင်စာလောက်ရလားဆိုတာမျိုးထဲမတွက်လို့တော့မရတော့ပါဘူးလို့ပါရီမြို့လေရှွန်ဇေလီစေလမ်းမကြီးပေါ်ကစိန်ခန့်ပစ္စည်းအယောင်ဆိုင်ကြီးများဆိုင်ရာအကြီးအကဲကပြောပါတယ်
Donc il faut faire moins d'énergie, moins d'électricité et moins d'illumination mais en même temps
ကျွန်တော်စွမ်းအင်ချွေတာမီးအားချွေတာရဲ့အနေနဲ့မီးတွေကိုရှော့ထွန်းပါပါဒါပေမဲ့ပါရီမျိုးသူမျိုးသားတွေကလေးတွေပါရီကိုလာလဲဧည့်သည်တွေအားလုံးကိုအပျော်ရည်မျှဝေရစေချင်ပါတယ်စွမ်းအင်ချွေတာလက်စစ်ရှော့သုံးတဲ့တစ်ချိန်တည်းမှာခရစ်စမတ်ရာသီရဲ့ထူးခြားတဲ့အငွေ့အသက်တွေကိုလည်းခံစားနိုင်သင့်တယ်လို့ထင်ပါတယ
်နှစ်စဉ်ခုလိုခရစ်စမတ်ကာလမှာမီးအလင်းရောင်တွေနဲ့ထိမ့်ထိမ့်လင်းနေလေးရှိတဲ့ရှောင်းဇေလီဇေလမ်းမကြီးအပါအဝင်ဥရောပမြို့ကြီးတွေရဲ့အထင်ကြီးလမ်းမကြီးတွေပေါ်မှာဒီနှစ်မှာတော့မ
မီးရောင်တွေညဘက်အချိန်ဆုံးမိတ်သွားတာအလှဆင်ထွန်းတဲ့မီးတွေနည်းသွားတာကိုပို့ပြီးတော့မြင်ရမှာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မမ
အဆုံမြမရဲ့ကဘာတလောက်ခီတော့အစီအစဉ်ကိုကြားခဲ့တာပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားဖို့ရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရက်ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flex application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာမနက်တော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါဒီတစ်ပတ်မှာတော့ကမ္ဘာမှာတွေ့ကြုံနေရဆဲ COVID-19 ကာယောဂါပေးတန်းယူကရိန်းနိုင်ငံကိုရုရှားဝင်ရောက်ထိုးစစ်ဆင်နေတဲ့ကျူးကျော်စစ်ရဲ့နောက်ဆက်တွဲရိုက်ခတ်မှုအတန်းတွေကနေဘလို့ပြန်ပြီးတော့နာလန်ထူဖို့လုပ်နိုင်မလဲဆိုတာကိုစမ်းစစ်ထားပါတယ်။ဆောင်းမရှင်ပြည်သွင်းနိုင်တဲ့အသူမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကိုဗစ် -19 နဲ့ယူကရိန်းစစ်ပွဲအကျိုးဆက်တွေခံစားနေရတဲ့ကမ္ဘာကြီးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြင်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်း300ရှိတဲ့စန္ဒပြပွဲကြီးတစ်ခုကိုအော်တိုဘာလ16ရက်နေ့ကပြုလုပ်ခဲ့ကြပါတယ်ဘာကြောင့်စန္ဒပြခဲ့ကြတာလဲဆိုတော့ကုန်စည်နှုန်းတွေမြင့်မားလာတာကိုဆန့်ကျင်တဲ့အနေနဲ့စန္ဒပြကြတာလို့ဆိုပါတယ်အဲ့ဒီစန္ဒပြပွဲမှာ2022ခုနှစ်ရဲ့စာပေနိုဘယ်ဆုရှင်အန်နီအာနောက်စ်လည်းပါဝင်စန္ဒပြခဲ့တယ်လို့ VOA သတင်းမှာဖော်ပြထားတာတွေ့ရပါတယ်။ကုန်စည်နှုန်းတွေနဲ့လောင်းစားဆီဈေးနှုန်းတွေကတော့ပြင်သစ်မှာတည်းမဟုတ်ပါဘူး။ဥရောပ၊အာရှတလွှားနဲ့အမေရိကတခွင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ကုန်စည်နှုန်းတွေတက်နေတာပါ။ဘာလို့ကမ္ဘာလုံးအတိုင်းအတာနဲ့ကုန်စည်နှုန်းတွေအထူးသဖြင့်လောင်းစားဆီဈေးနှုန်းတွေတိတိတသားမြင့်တက်လာရတာပါလေ။အဓိကအကြောင်းရင်းတစ်ခုကတော့COVID-19 ကရောဂါအကျိုးဆက်နဲ့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့စစ်ပွဲရဲ့အကျိုးဆက်တွေကြောင့်လို့ဆိုပါတယ်။2019ခုနှစ်နိုဝင်ဘာလမှာတရုတ်နိုင်ငံဝူဟန်မြို့တပ်ခွဲကန်းတစ်ခုကနေလေထုထဲကိုကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာက2020မတ်လမှာတော့ COVID-19 ဟာကရောဂါတစ်ခုအဆင့်ကိုရောက်ရှိလာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကြေညာခဲ့ပါတယ်။ COVID-19 ကရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်ဟန်တားနိုင်ဖို့လော့ဒ်ဒေါင်းတွေချအိမ်ပြန်မထွက်ရအသွားအလာကန့်တတ်တာတွေကြောင့်ပုံမှန်လည်ပတ်နေတဲ့လူမှုစီးပွားရေးလုပ်ငန်းတွေနှီးကွေးရပ်ဆိုင်းတာတွေကြုံတွေ့ရပြီးထုတ်လုပ်မှုတွေကျဆင်းတာထုတ်လုပ်မှုကွင်းဆက်တွေကိုလည်းအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။အကျိုးဆက်ကတော့ကမ္ဘာစီးပွားရေးကြီးထွားမှုဟာ2021ခုနှစ်မှာ600ဂိုင်နှုန်း2022ခုနှစ်မှာ 3.2 ဂိုင်နှုန်းနဲ့2023ခုနှစ်မှာ 2.8 ဂိုင်နှုန်းသာရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။
COVID ကရောဂါကြောင့်တစ်ကမ္ဘာလုံးအကြီးအကျယ်တုံ့လှုပ်ခြောက်ခြားခဲ့ကြရပြီးလူတွေဟာစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာမှာထိခိုက်ခံစားခဲ့ကြရပါတယ်။ကြောက်မယ်ဆိုလည်းကြောက်စရာပါ။ COVID-19 ရောဂါပိုးကူးစက်ခဲ့သူပေါင်း639တန်းကျော်ရှိခဲ့ပြီးတော့တည်ဆုံးသူ 6.6 တန်းကျော်ရှိခဲ့တယ်လို့ WHO ရဲ့2022ခုနှစ်နိုဝင်ဘာ23ရက်နေ့စာရင်းအသိရပါတယ်။ဒါကြောင့်လေ WHO အကြီးအကဲဒေါက်တာတက်ဒရိုးစ်က COVID-19 ကပ်ရောဂါဟာကမ္ဘာမှာရှိတဲ့လူသားတွေရဲ့အသက်ရှင်သန်မှုနဲ့အသက်မွေးဝမ်းကြောင်းမှုကိုချိန်ချောက်နေတယ်လို့သတိပေးပြောကြားခဲ့တာပါဒီနေ့ခေတ်ဟာနည်းပညာခေတ်ဖြစ်တဲ့အတိုင်းအချိန်တိုအတွင်းမှာ COVID ကာကွယ်ဆေးတွေတီထွင်ထုတ်လုပ်နိုင်ခဲ့ပြီးတော့ WHO နဲ့အတူကမ္ဘာနိုင်ငံတွေဟာကာကွယ်ဆေးရရှိထိုးနှံနိုင်ရေးအပအဝင် COVID ကပ်ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေကိုလက်တွဲဆောင်ရွက်နိုင်ခဲ့တာကြောင့်နှစ်နှစ်ကြာမှာကိုဗစ်ကပ်ရောဂါကိုထိန်းချုပ်စပြုလာနိုင်ခဲ့တာတွေ့ရပါတယ်။အဲ့ဒီအချိန်မှာပဲအရှေ့ဥရောပမှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့စစ်ပွဲ2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာပေါ်ပေါက်လာခဲ့ပါတယ်။တပူပေါ်နှစ်ပူဆင့်ဆိုသလိုကမ္ဘာကြီးဟာနောက်ထပ်အကြက်တဲတစ်ခုနဲ့ရင်ဆိုင်ရပြန်တာပါ။ရုရှားရဲ့ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ဥရောပတမကအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကရုရှားကိုစီးပွားရေးပိတ်ဆို့မှုပါဝင်နီလန်ပေါင်းစုံနဲ့ပိတ်ဆို့အရေးယူမှုတွေပြုလုပ်ပြီးတော့ယူကရိန်းကိုထောက်ခံအားပေးကြပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာကြီးဟာနိုင်ငံရေးအခြေတည်း Sibai ajate, doka de pietana ajate, a tutapsin lanzazi shabare ajate in Yinsai Niavai. Tangoya donze, Gama siwa pieka napai, a dimazon siwa soyo jasimune, Jonia ilu, Pinashin regas to Jawai. American Piazuma, Nippon lazy dream, lanzazi zenoni, a mizon sentin nitekera, triavari.
Gabajia, Kubika yoga mabi digging. Ukraine Sibuene Jonyadalu, Yamananga Male, Kubika Yoga, Kanzania Zema, Sitaga Anadina Ne Chungayavare Kubine Gusitu Pere Dokajo, Yamabi Duriha, Dokapine Winni Jabare Yamananga Makubika Yoga, Bukusa Kayadu, Chow Danger Shigabi, they sold to the town Guron your Shigere Elu, Natown Nasena Kuni, Julina Sangaya Niga, right at the Rema Popiatara to Yabare Kubija, they sold to Amyazuha.2023年7月18日，斯塔格阿纳登比纳班古贝德尔达缪斯比安巴杰马提松格加亚拉巴，缅马西瓦伊哈勒斯塔格阿纳登比纳班十七亚该弄地中多格比缅马卢伊耶德沃坎哈，新耶莫蒂米缅奥古要多勒鲁格巴班格苏巴勒，ABC印度尼亚，斯康斯达杜耶勒切内潘西天丁坎亚杜当奈奇西格比纳汤阿亚东泽东达皮钦坎格亚巴勒。 ジュアリマミショカヤレ、レイイイトヤ、レイダウニバシゲビ、セベチャンイイトヤ、タタンチャウデンジョシゲレル、ISP、リラジェリュガ、ポピアバレ。ミマルウィエサンアダンジョグ、クラダマガ、エージェンシーリュネ、アクニベイエプエリュガ、ルダジェンサナレ、アクニリュ、タウパン、クニゲヤレル、ユンウチャエ、シンガザマ、ポピアタラ、トゥヤバレ。ティネティゴベカヨガハ、ケメテデバウ。 ニューノーモ、ガバージーマ、ゴヴェネトゥ、ネタイシンテンポ、ジョザ、ネタヤジェバ。ゴヴェハ、ナイエイボマレ、デヤムチケバイ。ソヤリ、オトイエプエジリネ、ナイエイセネトゥゴ、アネチネジケピヨ、ナイエイタマリハ、トゥイエイユイカプエシセネゴ、ピアレピンセンジェシュエケジャヤバイ。ナイエイシセゾマ、ディダサヤ、ユイカプエリゴ、シュウザインケジャヤビ。ナイエイレゼナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナ
ယ်လို့ idea ကဆိုပါတယ်ယူကရိန်းစစ်ပွဲဟာလည်းအချိန်ကောင်းနေတော့မှာနျူကလ িয়ার အနေနဲ့ရှိတဲ့ယူကရိန်းစစ်ပွဲဟာဘာတွေဆက်ဖြစ်မလဲဘယ်တော့ပြီးမလဲဆိုတာမပြောနိုင်တဲ့အခြေအနေပါဒီစစ်ပွဲရဲ့အကျိုးဆက်ကြောင့်လောင်စာစွန့်အင်မလုံလောက်မှုနဲ့ကဘာကြီးကြုံနေရပါတယ်အထူးသဖြင့်ဥရောပနိုင်ငံတွေမှာအေဂျင်လာတဲ့စောင်းရာသီကိုဖျက်တမ်းဖို့အတွက်ဒဲငွေနဲ့လျှက်စစ်စွန့်အင်မလုံလောက်မှုနဲ့ရင်ဆိုင်နေကြရတာပါကမ္ဘာစီးပွားရေးဟာလည်းဆိုးရွားနေစေဖြစ်ပြီးတော့ကမ္ဘာကုန်ထုတ်လုံးမှုဟာလည်းလာမယ့်နှစ်နှစ်အတွင်းမှာအမေရိကန်ဒေါ်လာ 8.5 ထရီလီယံကျဆင်းနေဦးမယ်လို့ကုလသမဂ္ဂရဲ့ WESP အစိုးရခန်းစားကဆိုပါတယ
်။ကမ္ဘာပေါ်မှာအားလုံးဟာတဝူးကိုတဝူးအပြန်အလှန်ဘယ်လောက်မှီခိုးအားထားနေရတယ်ဆိုတာကိုကိုဗစ် -19 ကမိမောင်းထိုးပြခဲ့ပါတယ်။တဝူးနဲ့တဝူးယုံကြည်ကြည်နဲ့ပူးပေါင်းဆောင်ရွက်မှုအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတွေနဲ့စာနာရိုင်းပင်းမှုတွေကကိုဗစ်ကရောဂါကိုရင်ဆိုင်ရမှာအောင်မြင်မှုရရှိစေခဲ့တာဖြစ်ပါတယ်။အတူတကွပူပေါင်းဆောင်ရွက်မှုတွေဟာရေရှည်တည်ထမဲ့စီးပွားရေးနလန်ပြန်ထဖို့နဲ့ကျွန်ုပ်တို့ကဘာကြီးအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာကိုပြသနေပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောကြားခဲ့ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ပြောကြားသလိုပါပဲကဘာမာရောမြန်မာမှာပါယုံကြည်စွာအတူတကွပူပေါင်းဆောင်ရွက်ကြရင်ကိုဗစ်ကိုရောကိုစစ်ကိုပါအောင်နိုင်မယ်ဆိုတာတန်တရားဖြစ်เสียမရှိကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်အခုတော့မြန်မာပြည်မှာပိတ်ဆာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်ပြည်သူတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ် Candia ဆိုတဲ့ Facebook account ပိုင်းစင်တော်ရရှင်ဖုံဖုံကတော့ Viewer ရဲ့ဝိုင်းတော်သားတွေအားလုံးကိုစိတ်နှဖျားစမ်းမရွှင်နှန်းနိုင်ကြပါစေဆိုပြီးတော့ကျွန်တော် Viewer ဓာတ်ရိုက်ထုတ်လွှင့်မှုအောင်မှလာပြီးတော့မှတ်ချက်ရေးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပေးရဆုနဲ့ပြည့်ကျင်ပါတယ်နောက်ထပ်သွားရှင်တယောက်ကတော့မင်းလာမျိုးကကိုရဲမင်းတို့မှာကျမတို့စီကိုအီးမေးလ်ကနေစာရေးလာတာဖြစ်ပါတယ်သူကတော့
ကျွန်တော်က VOA ကိုအမြဲနားဆင်နေတဲ့ပရိသတ်ပါအခုတလောဒေါ်လှလှတန်ကိုမမြင်ရတာကြာပါပြီဆရာမကြီးနေမကောင်းလို့လား VOA ကနေပင်ဆင်ယူသွားလို့လားသိကျင်ပါတယ်ဖြေချပေးပါနော
်ဟုတ်ကဲ့ပါကိုရဲမင်းတို့ရေအန်တီဒေါ်လှလှတန်ကအလောက်ကနေအနားယူသွားလို့ဖြစ်ပါတယ်ရှင်နေကောင်းကြက်မှပါတယ်သရရှင်မေးတဲ့အကြောင်းလေးပြန်ပြီးပြောပြပေးပါမယ်နော်။ကျမတို့နဲ့ပုံမှန်အဆက်အသွယ်ရှိပါတယ်ရှင်။အခုလိုမျိုးအန်တီဒေါ်လာလက်တန်းကိုလည်းတတိယမေးမြန်းလာလို့ VOA အစီအစဉ်တွေကိုလည်းအမြဲတမ်းနားထောင်နေပုံရလို့ကျေးဇူးတင်ပါတယ်နော်။နောက်ထပ်စာရေးပြီးတော့ Messenger ကနေစာရေးမေးလာတဲ့သရရှင်ရဲ့စာလေးကိုပြန်ချပေးကြပါလိမ့်။သူကတခါတလေည9နာရီဓာတ်ရိုက်လွှင့်တာလွှင့်ပြီးပြီးချင်းပြန်တက်မလာတာဘယ်လိုရှာရမလဲတဲ့။ဟုတ်ကဲ့ပါ။ကျမကဘယ်မှာရှာတာပါလဲလို့ပြန်ပြီးတော့မေးထားပါရယ်နော် Messenger ကနေစာပြန်ပေးထားပါရယ်ကျွန်တော်တို့ bamis.voanews.com ဒီကျမတို့ရဲ့ internet ဆာမျက်နှာပင်မ internet ဆာမျက်နှာမှာဓာတ်ရိုက်လွှင့်ပါရယ်ရှင် Facebook YouTube မှာလည်းဓာတ်ရိုက်ပြီးပြီးချင်းတို့ကမိနစ်ပိုင်းအတွင်းမှာအစအဆုံးပြန်တက်တက်ပါရယ်အဲ့ဒါမျိုးကြိုးစားကြည့်ပါအောင်ရှင်ဆိုလိုတာက Facebook မှာကကျမတို့ဒီဂျူရုကနေဓာတ်ရိုက်လွှင့်နေတာနဲ့တပြိုင်တည်း Facebook ကနေပြောလဲဓာတ်ရိုက်လွှင့်နေပါရယ်နော်ဒါမဲ့ဒီမိနစ်30စာဒါမှမဟုတ်လေတနာရီစာအစီအစဉ်ပြီးသွားလို့သုံးသွားတဲ့အခါကျရင် Facebook ကအဲ့ဒီတနာရီစာလုံးအစီအစဉ်ကိုပြန်တင်ပေးနိုင်မှုမိနစ်အနည်းငယ်အချိန်ယူပြီးတော့သူတို့ဒီ file တစ်ခုလုံးကိုဆွဲတင်မှုစူးစမ်းပါတယ်ပြီးသွားတာနဲ့ချက်ချင်းပဲ Facebook မှာဒီဘယ်နှမိနစ်တုန်းကလွှင့်သွားရဲဆိုပြီးတော့အစအဆုံးဒီအဲ့ဒီလွှင့်သွားတဲ့ထုတ်လွှင့်ချက်အစအဆုံးကိုပြန်ပြီးတော့တင်ထားပေးပါရယ်နော်စူးစမ်းကြည့်ပါအောင်ရှင်စာရင်းနေကြတော့ရှင်တရား VOA အစီအစဉ်ကိုနားဆင်ပြီးတော့သူနောက်ထပ်ကြားကျင်တဲ့အကြောင်းအရာလေးထုတ်လွှင့်ပေးပါလို့ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါရစေ
။မင်္ဂလာပါ VOA ရေဂျွန်လ6ရက်နေ့ညကသတင်းမှာမြန်မာနိုင်ငံရဲ့မြေငရင်လှုပ်ခတ်မှုအကြောင်းကိုနားထောင်ရပါတယ်။လွန်ခဲ့တဲ့10စုနှစ်လောက်ကအန်တီဒိုကင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်းလေးပြည့်ပြည့်ကျော်မကွေပြည့်ပြည့်ကျော်အကြောင်းကိုနားထောင်ခဲ့ရဖူးပါတယ်။ခုတခါနီးပညာကဏ္ဍကနေပြီးတော့မြန်မာနိုင်ငံရဲ့ပြည့်ရည်ကြောကြီး၅ခုထဲကကြံနေသေးတဲ့၃ခုကိုသိပ္ပံနဲ့နီးပညာကဏ္ဍမှာတင်ဆက်ပေးပါအောင်လို့အန်နီဒေါခင်မျိုးသက်ကိုပြောပြပေးပါ VOA ရေးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအန်နီဒေါခင်မျိုးသက်ဒီစာကိုတွေးပါရယ်နော်အခုတလောလဲတခြားနိုင်ငံတွေမှာငရင်လေးလှုပ်တဲ့တဲ့တွေကြားနေရလို့ဒီမြန်မာနိုင်ငံကငရင်ကြောနဲ့ပတ်သက်ပြီးတော့သောရရှင်သိကျင်တဲ့အကြောင်းအရာကိုအန်နီဒေါခင်မျိုးသက်တင်ပြပေးဖို့ထပ်ပြီးလဲသတိပေးလိုက်ပါမယ်နော်ကျွန်တော်ကငငယ်ကလေးက view ရဲ့အစီအစဉ်ကိုရေဒီယိုကနေအတန်လွှင့်ခဲ့တဲ့အစဉ်ကလေးကကျွန်တော်ဖေဖေ view ကိုနားထောင်တာမလို့ငငယ်ကပဲ view ကိုကြိုက်ခဲ့တဲ့ပရိသတ်တယောက်ပါလို့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်
။ view အဖွဲ့သူအဖွဲ့သားတွေအားလုံးကိုကျမ်းမာစိတ်ချမ်းသာကောင်းသောလူအင်ဆန္ဒများပြည့်ဝကြပါစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုရှိလို့ပါ။လူရင်းကိုပြောရရင်ကျွန်တော်တို့ပေးပို့တဲ့စာတွေ view ရဲ့မူဝါဒစီမင်းစည်းကမ်းတွေနဲ့မကန့်ညီလို့ဖပြလို့မရတဲ့အခါစာရချောင်းကိုတော့ပြန်ကြားပေးစေချင်တာပါကျွန်တော်ဒီလိုတောင်းဆိုရတာကအရင်တုန်းက VOA ကလွှင့်ခဲ့တဲ့အစီအစဉ်တွေမှာမြန်မာပြည်ကပေးစာများဂန္ဓာကိုလုံးဝစိတ်ဝင်စားခဲ့ပါဘူးဒါပေမဲ့ဒဂုံမျိုးသစ်ကဦးလှထွန်းတို့မိထီလာကဦးစိန်မောင်တို့ရေးတဲ့စာတွေနားထောင်ရတော့ဒီလိုစာတွေလည်းရေးလို့ရပါလားဆိုပြီးစိတ်ဝင်စားလာခဲ့ပါတယ်နောက်တော့စာတွေရေးဖြစ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကဦးလှထွန်းတို့ဦးစိန်မောင်တို့လိုအချက်အလက်အထောက်အထားအကူအကားတွေနဲ့မရေးတတ်ပါဘူးကျွန်တော်စိတ်ထဲရှိတာတွေရဲ့နောက်တစ်ခုကကျွန်တော်သိချင်တဲ့အကြောင်းအရာတွေကိုကျွန်တော်မရှာဖွေတတ်တာတွေကိုသိချင်လို့ VOA ကဝန်ထမ်းတွေကရှာဖွေစုဆောင်းတင်ပြကြရမှာတော်ကြလို့အားကိုးပြီးမေးမြန်းတဲ့စာတွေပဲရေးတာကများပါတယ်ကျွန်တော်မှတ်မိသမျှကျွန်တော်ရေးခဲ့တဲ့စာတွေတဲကအဖေများနေ့ရေးတဲ့စာနဲ့အချားစာနှစ်စောင်ဖတ်ပြတာကြားခဲ့ရပါတယ်။ကျန်တဲ့စာတွေကတော့ရောက်မရောက်မသိပါဘူးခမ။ဖတ်မပြတာကတော့ VOA ရဲ့မူနဲ့မကိုက်လို့ဖတ်မပြတာလို့ယူဆပါတယ်။စာရောက်မရောက်ကိုတော့ကျွန်တော်ရေးတဲ့စာတွေကို Messenger ကရော email နဲ့ Viber တွေကပါပို့ပေးခဲ့တော့ဘယ်နည်းလမ်းကပို့တဲ့စာကမရောက်တာလဲသိချင်လို့ပါ။ကျွန်တော်ကလည်းရေးပြီးပို့တဲ့စာတွေကိုကြာကြာမထားပဲဖြတ်လိုက်တော့ဘဲစာကိုဘယ်နည်းနဲ့ပို့ခဲ့တယ်ဆိုတာမမှတ်မိလို့ပါဒ ဒါကြောင့်ဆောင်ရောက်မရောက်သိချင်တာလဲပါတယ်လို့ဖပြလို့မရနိုင်တဲ့စာတွေကိုလည်းသိချင်လို့ပါခင်ဗျာ
။ Okay ပထမဆုံးပြောချင်တာကတော့စာရေးတာကျေးဇူးတင်ပါတယ်ဆိုတာပါနော်။ဒီ Messenger ကနေပြီးတော့ရေးတဲ့စာအခုကျွန်မလက်ခံရရှိပါတယ်။စာတွေကိုလည်းကျွန်မတို့အခောက်တိုင်းမဟုတ်ရင်တော့အလင်းတင်တယ်လို့ဖော်ပြပေးပါတယ်နော်။ View ကိုစာရေးတဲ့နေရာမှာလည်းကျွန်မတို့စီကံသတ်မှတ်ချက်ဆိုတာမျိုးမရှိပါဘူး။တကူတော့ရှိပါတယ်ပုဂ္ဂိုလ်ရေးတိုင်ကြားမှုမျိုးဆိုတော့ဖော်ပြပေးလို့မရပါဘူးเนาะကျန်တဲ့စာတွေကတော့အကုန်လုံးအဆင်ပြေပါတယ်အခုဒီစာရေးလာတဲ့ Messenger ကနေပြီးတော့လဲကျွန်မစပြန်ပေးထားပါတယ်ရှင့်အဲကြောင့်မလို့ဒီနေရာကရရဲဆိုတာသိကြသိအောင်လို့ပါเนาะဗီဒီယိုကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင့်ဒီလိုပေးပို့လာတဲ့ဒေါ်ရရှင်ရဲ့စာရီတွေမှာနေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စတွေနောက်ပြီးတော့နိုင်ငံရေးနိုင်ငံရေးစီးပွားရေးဒါရင်းနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့ဒေါ်ရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါရည်။အဲ့ထက်ကတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ VOA မင်္ဂလာပါကျွန်တော်ကရားပြည်နယ်ကပါဆိုပြီးရေးလာတဲ့ဒေါ်ရရှင်တယောက်ကတော့
လူသားချင်းစာနာထောက်ထားမှုအကူအညီကစစ်ကောင်စီနဲ့တွားတော့လကောင်မျိုးနဲ့နေတဲ့သူတွေသာသူဝေတဲ့အတုံးဆောင်စံတွေကိုရကြပြီကျွန်တော်တို့လိုတော်ရတောင်နဲ့အမှန်တကယ်ဆက်ရှောင်နေရတဲ့သူတွေမရကြပါဘူးမယောင်ဝါစီလူတို့ဖြစ်နေပါလေသူတို့ကူညီကိုနေရာတိုင်းရောက်ဖို့ဆိုရင်တော့စစ်ကောင်စီနဲ့ပဲတွားလို့မရသလိုပဲဒေသခံကာကွယ်ရေးတပ်နဲ့လည်းတွားလို့မရပါဘူး NGO နဲ့တွားမှရတာပါအမှန်တကယ်ရင်ငတ်သူတွေစီရေရောက်ပါစေဗျာ
လူသားချင်းစာနာမှုအကူအညီတွေကိုတိုက်ရိုက်မပေးဘူးဆိုရင်တော့တိုက်ရိုက်ရရှိတဲ့နဲ့ဒုက္ခတွေတွေမရရှိပါဘူးဆိုပြီးတော့ဒီသရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တော့ဒီမှလည်းရက်ချင်ပါတယ်ရှင်။ရှင်းတစ်ပတ်မှာသရရှင်တွေပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စာနိုင်ပါစီလို့ဆန္ဒပြုပါတယ်နော်။ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ Production နဲ့အားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မြေကွင်းခြေမဆူများကဏ္ဍပါမြန်မာနိုင်ငံမှာ2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အခု2022ခုနှစ်နိုဝင်ဘာလလည်းအထီးဆိုရင်နိုင်ငံတော်တိုက်ပွဲပေါင်းက9800ကျော်ဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုတော့မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူတ် ISP မြန်မာကမြေကွင်းခြေမဆူများအဖြစ်တင်ဆက်ထားပါတယ်
စစ်အာဏာသိမ်းမှုအလွန်အခုနှစ်နိုဝင်ဘာ15ရက်အထိနိုင်ငံအနှံ့တိုက်ပွဲပေါင်း9800ကျော်ဖြစ်ခဲ့ပါတယ်။
ဒီထဲမှာစစ်ကောင်စီနဲ့ EAO တွေအကြားအများဆုံးဖြစ်ခဲ့ပြီးတိုက်ပွဲတွေအားလုံးရဲ့58ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်စစ်ကောင်စီနဲ့ PDF တွေအကြားမှာလည်းတိုက်ပွဲအကြိမ်ကြီး2200ကျော်ဖြစ်ခဲ့ပါတယ်။ဒါအပြင် EAO PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားဖြစ်ခဲ့တဲ့တိုက်ပွဲပေါင်း900ကျော်ရှိခဲ့ပါတယ်တိုက်ပွဲပေါင်း 8,800 ကျော်ထဲမှာအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့တိုက်ပွဲတွေရဲ့56ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တာပါ။အရေအတွက်အားဖြင့်4,300ကျော်ဖြစ်ခဲ့ပြီးအများဆုံးဖြစ်ပါတယ်။တိုက်ပွဲအရေအတွက်ဒုတိယအများဆုံးဒေသကတော့စကိုင်းတိုင်းမှာဖြစ်ပါတယ်။စကိုင်းတိုင်းမှာတိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့မြုပ်နယ်ပေါင်း192ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါဟာတနိုင်ငံလုံးမှာရှိတဲ့မြို့နယ်အလုံးရဲ့ထောက်ဝိုက်ကျော်မှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုနိုင်ပါတယ်။ကရင်ပြည်နယ်ဖပုံမြို့နယ်မှာတော့တိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ပွားခဲ့တာပါ။အရေအတွက်အားဖြင့်3900ကျော်ဖြစ်ခဲ့ပါတယ်။အခုနှစ်အောက်တိုဘာလတလအတွင်းမှာပဲနိုင်ငံတော်မှာလေကြောင်းတိုက်ခိုက်ခံရတာ58ကြိမ်ခန့်မှနေရှိခဲ့ပါတယ်။နိုင်ငံအနှံ့ကမြို့နယ်15ခုမှာလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။စကိုင်းတိုင်းဗမောက်မြို့နယ်မှာတော့12ကြိမ်ခန့်မှနေလေကြောင်းကနေတိုက်ခိုက်ခံရပြီးအများဆုံးဖြစ်ပါတယ်။ဒီလိုတိုက်ခိုက်ခံရတာတွေကြောင့်အရတား38ဦးခန့်မှနေသေဆုံးခဲ့ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်ကအနံ့ပါဖြစ်ရမှာလဲအရက်သားတွေအပါအဝင်တေဆုံးသူ80ဦးထပ်မနည်းရှိခဲ့ပါလေ
ISP မြန်မာရဲ့မြင်ကွင်းမှာဆုများကိုကြားခဲ့ရပါရှင်။ခုတော့ထူခြားဆန်းများသတင်းများအစီအစဉ်မှာအိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာမတန်ဆွမ်းဆုံတွဲအနည်းဆုံး53တွဲအထူးပိုရယ်မင်္ဂလာဆောင်ခဲ့ကြပါရယ်။ဂျပန်နိုင်ငံတိုကျိုမြို့ကဆေးရုပ်ခွေမွေးသူစုပေါင်းပြီးတော့သူတို့မွေးထားတဲ့ခွေးကလေးတွေကျန်းမာအသက်ရှိဖို့ဆုတောင်းပေးတဲ့အခမ်းအနားကျင်းပပါရယ်။ဒီလိုကမ္ဘာသလွားကထူခြားတဲ့သတင်းတွေကိုကိုရင်းကျန်းတဲ့မခင်ဖြူတို့တင်ပြထားပါရယ်။
အိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာမတန်ဆွမ်းဆုံတွဲအနည်းဆုံး53တွဲအတူပူတဲ့မြင်လာဆောင်ခဲ့ကြပါရယ်ဒီပွဲကိုရှရီဂီတာဘာဗန်ဂောဘကအဖွဲ့ကစီစဉ်ပေးတာဖြစ်ပြီးတော့အဲ့ဒီထဲကအနည်းဆုံးဆုံတွဲ28တွဲမှာတယောက်ကခန္ဓာကိုယ်ချုပ်ရင်းချက်မရှိတဲ့သူဖြစ်တယ်လို့ဂောဘကအဖွဲ့ကပြောပါရယ်တမီနာဒူပြည်နယ်ဝန်ကြီးချုပ် MK စတာလင်နဲ့စနီးဖြစ်သူဂျာကာတို့လည်းတယောက်ချင်းချင်းခဲ့ကြပြီးမင်္ဂလာလက်ဆောင်တွေပေးခဲ့ကြပါရယ်မတန်ဆွမ်းတွေကိုလည်းတူညီတဲ့လေးစားမှုမျိုးနဲ့ဆက်ဆံဖို့လိုပါတယ်လို့သတို့သားတို့ကပြောပါတယ်။အခုလိုလူအများစုပေါင်းပြီးမင်္ဂလာဆောင်တဲ့ပွဲမျိုးကတော့အိန္ဒိယလိုနိုင်ငံမျိုးမှာခေတ်စားပါတယ်။အချောင်းကတော့သတို့သမီးနဲ့မိဘတွေအပေါ်ကြားရလို့ရှိတဲ့ခန်းဝင်လက်ဖွဲ့ကြီးတင်တောင်းရတာမျိုးလျော့ပါစေဖို့ပါ။အိန္ဒိယနိုင်ငံရဲ့ထုံးစံအရမင်္ဂလာပွဲရဲ့ကုန်ကျစရိတ်တွေနဲ့ခန်းဝင်လက်ဖွဲ့ကြီးတွေကိုသတို့သမီးဘက်ကပေးရတာပါရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကသက်ရုပ်ခွေးမွေးသူတွေစုပေါင်းပြီးခွေးကလေးတွေကျန်းမာအသက်ရှည်စေဖို့ဆူတောင်းပေးတဲ့အခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ်။ဆန်ချီကိုဆန်ခွန်93လို့အဓိပ္ပာယ်ရတဲ့ပွဲတော်ဟာဂျပန်နိုင်ငံမှာသားသမီးတွေအရွယ်ရောက်တဲ့အထိမ်းအမှတ်နဲ့မိဘတွေကဆင်နွှဲကြတာဖြစ်ပြီးတော့သားသမီးတွေကျန်းမာစေဖို့ကံကောင်းစေဖို့ဆူတောင်းပေးကြပါတယ်။ဂျပန်ရိုးရာကီမိုနိုဝတ်စုံတွေဝတ်ဆင်ပြီးတော့ဒေသတွင်းကဖျားเจ้าတွေမှာအခမ်းအနားကိုကျင်းပတာပါဒါပေမဲ့လည်းဂျပန်နိုင်ငံမှာခလေးမွေးဖွားနှုန်းကျဆင်းလာတာနဲ့အမျှအခုလိုတိုကျိုမှာရှိတဲ့ဖျားเจ้าတခုမှာဆက်ရုပ်ခွေး Sony Aibo လေးတွေအတွက်အခုလိုအခမ်းအနားကိုကျင်းပခဲ့တာပါ Sony ကုမ္ပဏီကဦးစီးကျင်းပပေးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ခွေးကလေးတွေဟာကြောင်အရွယ်စားလောက်ရှိပြီးတော့မိသားစုဝင်တွေလည်းဖြစ်နေတာပါဂျပန်နိုင်ငံရဲ့တိုက်ခန်းတော်တော်များများဟာအိမ်မွေးတိရစ္ဆာန်မွေးကွင်းအတွက်က
干带车队面了张，阿库罗才有开门的下来，来对家的尼兰的苦拼的了吧？这个开车的路，阿娘子给有在标注上小时阿姆路的一段嘞，半线的一段高难路，在超车过程中，才有开半线没有这么多个标牌的，看呀。
ဂျပန်နိုင်ငံမှာဝိုင်တွေနဲ့ရေစိမ်ကြတဲ့အကြောင်းကိုလည်းပြပြပေးချင်ပါသေး။ပြစ်တက်ကတင်သွင်းတဲ့ Bonjolet Nouveau Wine Series တက်နေပြီမဲ့လို့လဲဝိုင်ချစ်သူတွေအနေနဲ့ဒီနှစ်ဝိုင်ရာသီအတွက်ပထမဆုံးထွက်တဲ့ဦးဖျပြဝိုင်ဥယျာဉ်နဲ့ရေစိမ်ခဲ့ကြပါသေး။ဂျပန်နိုင်ငံကတောင်ပေါ်အပန်းဖြေစခန်းတစ်ခုဖြစ်တဲ့ Unison Spa မှာဝိုင်စိမ်ခဲ့ကြတာဖြစ်ပြီးလူကြီးတစ်ယောက်အတွက်ဝိုင်စိမ်ကားကတော့ဂျပန်ယန် 3,500 အမေရိကန်ဒေါ်လာနဲ့ဆိုရင် 25 ဒေါ်လာလောက်ကျတင်ပါသေး။ဂျပန်နိုင်ငံဟာပွန်ဂျိုလေးဝိုင်ကိုအဓိကတင်သွင်းတဲ့နိုင်ငံဖြစ်ပြီးပြင်သစ်နိုင်ငံရဲ့ပွန်ဂျိုလေးဝိုင်ပို့ကုန်တဝက်နီးပါးဝိုင်စီပေါင်း 32,000 ကို2020ခုနှစ်မှာတင်သွင်းခဲ့တာပါအခုနှစ်ပိုင်းတွေအတွင်းမှာဂျပန်ယန်ငွေတန်ဖိုးကျလာတဲ့အပြင်တင်သွင်းတဲ့သူတွေကဈေးတင်လိုက်တာကြောင့်ဒီဝိုင်တွေကိုဖန်ပလင်းတွေအစားပလတ်စတစ်ပလင်းတွေပြောင်းသုံးပြီးကုန်ကျစရိတ်သက်သာအောင်လုပ်ဆောင်နေကြပါတယ်ရှင
်ပြင်သစ်နိုင်ငံ၄စိတ်တစ်ခုမှာ18နှစ်ကျော်ကြာပိတ်မိနေပြီးအဲ့ဒီ၄စိတ်ထဲမှာပဲနေထိုင်ခဲ့သူအီရန်နိုင်ငံသားတဦးဟာ၄စိတ်ထဲမှာပဲပြီးခဲ့တဲ့အပတ်ကကွယ်လွန်သွားခဲ့ပါတယ်။ဟောလိဝုဒ်ကရုပ်ရှင်မင်းသားတောမ်ဟန့်သရုပ်ဆောင်ပြီးနာမည်ကျော်ဒါရိုက်တာစတီဗင်စပီလ်ဘတ်2004ခုနှစ်ကရိုက်ကူးခဲ့တဲ့ The Terminator ရုပ်ရှင်ဇာတ်ကားကိုရိုက်ကူးဖြစ်အောင်အကြံဉာဏ်ရစေခဲ့သူအသက်86နှစ်အရွယ်အီရန်နိုင်ငံသားမရန်ကာမီနာဆာရီဟာParis မြို့ကရှားဒီဂေါ၄စိတ်ဂိတ်အမှတ် 2F မှာတဘာဝအတိုင်းသေဆုံးသွားခဲ့တာပါခရာမီနာဆာရီဟာပြင်သစ်နိုင်ငံထဲကိုလည်းဝင်လို့မရဘဲမှလည်းသွားလို့မရပဲ၄စိတ်ထဲမှာပိတ်မိနေခဲ့ပြီး၄စိတ်ထဲမှာပဲအသက်ရှင်တန်အောင်နေခဲ့ရတာပါသူက1988ခုနှစ်နိုဝင်ဘာလတည်းက Paris ၄စိတ်ကိုရောက်နေခဲ့တာဖြစ်ပြီးတော့အီရန်ကနေလန်ဒန်ဘာလင်နဲ့အမ်စတာဒမ်မြို့တွေကိုသွားပြီးသူ့အမေကိုလိုက်ရှာနေခဲ့တာပါသူရောက်တဲ့မြို့တိုင်းကမှန်ကန်တဲ့စာရွက်မပြနိုင်တဲ့အတွက်သူ့ကိုလက်မခံပဲနှင်ထုတ်ခဲ့ပါတယ်။1996ခုနှစ်မှာတော့ပြင်သစ်နိုင်ငံကသူ့ကိုဒုက္ခသည်အဖြစ်အသိအမှတ်ပြုခဲ့ပြီးပြင်သစ်နိုင်ငံမှာနေထိုင်ခွင့်ပေးခဲ့ပါတယ
်။ကိုညင်းချမ်းနဲ့မခင်ဖြူတို့တင်ဆက်တဲ့ထူးခြားစာများသတင်းများအစီအစဉ်ကိုကြားခဲ့ရတာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချင်းကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်။
အမေရိကန်မှာလာမယ့်ဇန်နဝါရီလလွတ်တော်သစ်မှာဦးဆောင်နေရာယူကြမဲ့ Republican ကိုယ်စားလှယ်တချို့ကယူကရိန်းစစ်တပ်အတွက်ဆက်လက်ထောက်ပံ့သွားဖို့ကတိပြုလိုက်ပေမဲ့အကူအညီတွေမပို့ခင်မှာတော့အရင်ကတည်းကပိုပြီးကြက်မှတ်စီစစ်သွားမယ်လို့ပြောလိုက်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီရဲ့တူမဖြစ်သူအာနာဘိုင်တို့ဖမ်းဆီးထိန်သိမ်းလိုက်ကြောင်းမိသားစုဝင်တယောက်ကပြောပါတယ်။ Faridat Morat Khani ကသူဦးလေးဖြစ်သူအယာတိုလာအလီခါမေနီဦးဆောင်တဲ့အစိုးရဟာလူသက်သမားတွေကလေးတွေကိုတတ်တဲ့အာဏာရှင်တွေဆိုပြီးပြောထားတဲ့ဗီဒီယိုလဲထွက်ပေါ်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းဇက်တိုက်ထွက်ပေါ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ထောက်လန်ရေးအရာရှိတယောက်ကိုဒီလာတဲ့တပ်ဖြတ်မှုနဲ့ ARSA ရိုဟင်ဂျာလက်နက်ကင်အဖွဲ့နဲ့တခြားလူ60ကျော်ကိုဘင်္ဂလားဒေ့ရှ်ထောက်လန်ရေးကဆွဲချက်တင်လိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။နိုဝင်ဘာလ14ရက်နေ့မှာမူရစေဝါတိုက်ဖြတ်ရေးရဲတပ်ဖွဲ့ကဒုက္ခသည်စခန်းတစ်ခုကိုဝင်ရောက်ရှာဖွေစီးနှင်းခဲ့ရမှာအကြီးတန်းထောက်လှမ်းရေးအရာရှိ Rizwan Rushdie တနက်နေ့အပြစ်ခံခဲ့ရပြီး ARSA အဖွဲ့ဝင်တွေကသူ့ကိုဓာတ်နဲ့အသေခုတ်တတ်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကစွပ်စွဲထားပါတယ်။အီတလီနိုင်ငံ Iskel ကျွန်းပေါ်မှာစနေနေ့ကမြေပြိုကျခဲ့တဲ့အတွက်ကြောင့်ထိခိုက်ဒဏ်ရာရှိသူတွေနဲ့သေဆုံးသူတွေကိုကယ်ဆယ်ရေးသမားတွေကအဆက်မပြတ်ရှာဖွေနေကြပါတယ်ခင်ဗျာ
။တတင်းအချင်းချက်ကိုကိုခင်မောင်စိုးမင်းကြီးညာပေးခဲ့တာပါရှင်။ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှာကမတင်ရင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Dara Smith တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ဒီကနေ့မနေ့ဖက်မနေ့6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30နဲ့49နဲ့ line လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းလောပါ။
This program has come to you from the Voice of America, Washington.